မင်္ဂလာညနေခင်းပါရှင်။ VOA American Time ရဲ့2020ပြည့်နှစ်မလ10ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။မခွာညူပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းဒင်းတွေကိုမမျှသစဉ်အောင်နဲ့အတူချင်းညာပြီးသွားမှာဖြစ်ပါတယ်။အီလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အစိုးရကအရေးပေါ်မီဒီယာကိုထုတ်ပြန်လိုက်ပြီးအီလီမြောက်ပိုင်းကလူဦးရေ၄ပုံ၃ပုံလောက်ဟာလဲဖိတ်မိနေပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာတော့အိရှေမင်းသားဒီမိုဟာမက်ဘင်ဆာမန်ကိုမထောက်ခံတာကြောင့်ဒီဆော်ဒီနိုင်ငံရဲ့တော်ဝင်မင်းသားနှစ်ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေအလုံးတန်းတူညီမျှရေးပါဝင်လှုပ်ရှားကြဖို့အတွက်တိုက်တွန်းတောင်းဆိုတာကိုအခုလိုနားဆင်နိုင်ပါတယ်
ဒီနေ့အတွက်ဟို message ကတော့ for equal ပေါ့နော်အူချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့ဇန်းသူညီညာမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော
်ကြားမဒန်းသူရေမဟာမိတ်အဖွဲ့ဥက္ကဋ္ဌမတ်မေးစပယ်ဖြူရဲ့သဘောထားမှတ်ချက်နဲ့အတူနားဆင်နိုင်ပါတယ်မြစ်တွေချောင်းတွေအတွင်းကသဲတွေကိုအလုံးရင်းနဲ့ရောင်းချနေတာကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်စေတဲ့ရိုက်ခတ်တဲ့ရောက်မှုတွေတခါစပိန်နိုင်ငံကမိသားသမားတွေအတွက်ဘေကင်းလုံခြုံရေးဗဟိုထိန်းချုပ်ရေးဌာနကစောင့်ကြည့်ပေးနိုင်တဲ့ကိရိယာတစ်မျိုးတီထွင်လိုက်တဲ့အကြောင်းတွေနားဆင်ရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြသစီအောင်လို့ပြောပြပါမယ်ရှင်
အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတာကြောင့်အရေးပေါ်မီဒီယာကိုအစိုးရကထုတ်ပြန်လိုက်ပြီးတော့အီတလီနိုင်ငံကလူဦးရေ၄ပုံ၃ပုံလောက်ဟာလဲဒီပိတ်မိနေပါတယ်အီတလီနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်သေဆုံးသူအများဆုံးရင်ဆိုင်နေရတာဖြစ်ပါတယ်အခုဆိုရင်အီတလီနိုင်ငံမှာသေဆုံးတဲ့သူအရေအတွက်ဟာ230ထက်မနည်းရှိလာတာကြောင့်အီတလီအစိုးရကမီလန်မြို့နဲ့လွန်ဘာဒီအရက်ဒေသတွေအပါအဝင်နိုင်ငံမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်လိုက်ပါတယ်။ဒါပြင်ဗင်နစ်မြို့အပါအဝင်ပြည်နယ်14ခုကိုလည်းဖိတ်ပစ်လိုက်ပါတယ်။ဒါအီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့လည်းဒီဒေသကိုခီးသွားလာမှုတွေကိုရှေ့လာဇန်ပိုင်းကစပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။ပြတိုက်တွေဇက်ယုံတွေရုပ်ရှင်ယုံတွေနဲ့အခြားဖြော်ပြီးနေရာတွေကိုလည်းပိတ်ပစ်ဖို့အီတလီဆိုရကအမိန့်ထုတ်ထားပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကိုထိန်းချုပ်အောင်အကူအညီပေးဖို့အတွက်ဒီပင်စင်ယူသွားတဲ့ဆရာဝန်တွေကိုလည်းအလုပ်ပြန်လုပ်ချဖို့အီတလီဆိုရကတောင်းဆိုထားပါတယ်။ချိန်ထဲမှာပဲပိုဟမ်မင်ဂျီဖရန်စစ်ကလည်းဗာတီကန်ကစိန့်ပီတာယင်မြန်မာလုံမဲ့ဝတ်ပြုဆုတောင်းပွဲကိုမလုပ်ဘဲအင်တာနက်အွန်လိုင်းကနေ live လွှင့်ပြီးတော့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ဘက်ကပြောထားပါတယ်။ကုဆိုရင်ကဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအရေအတွက်ဟာတသိန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူအရေအတွက်ကတော့3,500ကျော်ရှိသွားပြီဖြစ်ပါတယ်ဒီထဲကအများစုဟာတရုတ်နိုင်ငံကဖြစ်ပါတယ်ချိန်ထဲမှာပဲကမ်ဘောဒီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးကိုတွေ့ရှိတယ်လို့ဒီကမ်ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကမနေ့စနေနေ့မှာထုတ်ပြန်လိုက်ပါတယ်အဲ့လူဟာအသက်38နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးတော့ CM Rip မျိုးကဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
တောင်ကိုရီးယားမှာသတင်းတစ်ပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အရေးအတွေ့ကျဆင်းလာတာနဲ့အတူဒီကနေ့မှာလည်းခရီးရန်ဖျားเจ้าတွေကိုပိတ်ထားပြီးတော့လူတွေအွန်လိုင်းကနေဖျားဝတ်ပြုနိုင်မှုစီစဉ်ထားပါတယ်။တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးယောဂပိုးကူးစက်မှုဖြစ်ပွားနေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူ 9,000 ကျော်ရှိနေတာပါ။အရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်တာကနေဒီကနေ့မှာတော့ကူးစက်သူလူနာအသစ် 282 ဦးသာရှိတဲ့အတွက်အရေးအတွေ့လျော့ကျလာပါတယ်။ဒီကနေ့ထိတည်ဆုံးသူစုစုပေါင်း90လောက်ရှိပြီလို့ကိုရီးယားယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်။ယောဂပိုးကူးစက်တဲ့နှုံကျဆင်းမိမဲ့အခြေအနေတွေတိုးတက်ပြီလို့မပြောနိုင်သေးဘူးလို့လည်းယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျန်အွန်ဂျုံကပြောပါတယ်။တောင်ကိုရီးယားမှာအသက်62နှစ်အရွယ်အမျိုးသမီးတဦးစီမှာ February 10ရက်နေ့ကယောဂလက္ခဏာတွေတွေ့ပြီးတဲ့နောက်ပိုင်းသူပုံမှန်သွားလေးရှိတဲ့ရှင်ဂျုံကြီးဖခင်ကျောင်းတက်သူတွေအကြားမှာယောဂကူးစက်မှုကစတင်ခဲ့တာဖြစ်ပါတယ်။အခုလိုယောဂကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံတော်ဝန်ကျောင်းပိရဲ့ကိုနောက်ထပ်သတင်းသုံးပတ်တွန်းမြင့်ထားသလို K-pop ဖျော်ဖြေပွဲတွေအားကစားပြိုင်ပွဲတွေနဲ့တခြားပွဲတော်တွေကိုလည်းရွှေ့ဆိုင်ဖျက်သိမ်းထားပါတယ်
တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီကျင်းဖင်ကိုရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တဲ့တရုတ်နိုင်ငံကဒီတက်ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဖြစ် ်ဖြစ်ဥပဒေပညာရှင်လည်းဖြစ်တဲ့ဇူရီယောင်ကိုတရုတ်အာဏာပိုင်တွေကဒီဖမ်းဆီးလိုက်ပါတယ်သူယူကိုပြီးခဲ့တဲ့ February 15ရက်နေ့ကတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်သူကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမှုနဲ့အာဏာပိုင်တွေကရှုတ်ဝှက်ထိန်းသိမ်းခန်းတွေမှာဖမ်းဆီးထားတာဖြစ်ပြီးတော့တကယ်လို့သူ့အနေနဲ့ပြည့်ရှိတယ်ဆိုရင်ထောင်ဒဏ်15နှစ်ထိကြာခံရမှာဖြစ်တယ်ဆိုပြီးသူ့ရဲ့မိတ်ဆွေတငယ်ချင်းတွေကဒီကနေ့မှပြောပါတယ်သူဟာဖမ်းဆီးခံထားရခြင်းအတွင်းမှာဒဏ်ရာတွေရထားတယ်ဆိုပြီးတော့ရဲတပ်ဖွဲ့စီကနေမိသားစုကသိခဲ့ရတဲ့အကြောင်းသူ့ရဲ့မိတ်ဆွေတွေကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်တဲ့ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်ရှိလာတဲ့မှာစပြီးတော့အသုံးပြုနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတဝန်းလူပေါင်း 3,500 ကျော်တေဆုံးပြီးတော့တသိန်းကျော်ကူးစက်မှုတွေစခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်ဖို့အရှိန်မြင့်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကထိတ်တန့်ကျန်းမာရေးအရာရှိတဦးကတောက်ချာနေကပြောခဲ့ပါတယ်။အရေးပေါ်အခြေအနေမှာလက်တွေ့ဆန်းသတ်မှုအတွက်ဆေးတချို့ကိုဧပြီလလောက်မှာစပြီးတော့အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးရေးဌာနညွှန်ကြားမှုဇန်ဂျုံဝေကပြောပါတယ်ဆေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သုတေသနဌာနဒါဇင်နဲ့ချီပါဝင်ပြီးတော့မတူကွဲပြားတဲ့ဆေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်အန်ဒီရဲ့ကင်းပြီးတော့ထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်ထိအချိန်ယူရတယ်လို့ကျွမ်းကျင်သူတွေကလည်းထောက်ပြပြောဆိုပါတယ်တရုတ်နိုင်ငံရဲ့တည်ဆဲဥပဒေတွေအရအန်ဒီရဲ့ရှိပေမဲ့ကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်တော့လူမှုကျန်းမာရေးအခြေအနေအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ပြုထားပါတယ်ရှင
် VOE American Than ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုကနေတင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အရှဘတ်ဖွဲ့ရဲ့ထိတ်တန်းကောင်းဆောင်တို့ဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုတွင်မှာသေဆုံးသွားပဲရှိတယ်ဆိုပြီးတော့အမေရိကန်စစ်တပ်ကဖီယိုကိုအတည်ပြုပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်မှာအရှဘတ်ထိတ်တန်းကောင်းဆောင်တို့ဖြစ်တဲ့ဘရှီယာမိုဟာမက်မဟာမုဒ်လို့ခေါ်တဲ့ဒီဘရှီယာကိုကပ်ကတည်ဆုံးသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOA ကိုပြောပါတယ်။ဆိုမာလီနိုင်ငံဂျာဘာဒေသကဒီစကောင်းမြို့မှာဒီလေကြောင်းတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်ပါတယ်။သူဟာအယ်ရှာဘတ်အဖွဲ့ကတွေ့ကြုံရင်ပြီးတော့တိုက်ခိုက်ရေးကြောင်းညင်တဲ့ထိတ်တန့်တက်မှုတွေကတယောက်ဖြစ်ပြီးတော့တိတ်မကြသေးခင်ကပဲအယ်ရှာဘတ်တပုံအဖွဲ့ကဒီဂျာဘာလို့ခေါ်တဲ့အယ်နူစရာတပ်ဖွဲ့3ခုကိုဦးစီးခဲ့တာဖြစ်ပါတယ်။အခုလိုဘရှီယာကောဂပ်လိုအကြမ်းဖက်သမားတယောက်တည်ဆုံးသွားတာဟာချင်းချောက်မှုတွေကိုဖယ်ရှားလိုက်တာဖြစ်ပြီးတော့အာဖရိကလူမျိုးတွေနဲ့အမေရိကန်တွေအတွက်ပို့ပြီးတော့ပေကင်းလုံခြုံစေပြီးတော့ထိုးတက်မှုတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်ကပြောပါတယ်။ဇန်နဝါရီ5ရက်နေ့ကမန်ဒဘေးဒေသတိုက်ခိုက်မှုကိုကြိုးခိုင်ခဲ့တဲ့ဒီအယ်ရှာဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစကောက်တိုက်ခိုက်မှုတွင်မှတည်ဆုံးသွားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ် AFRICOM ကဖေဖော်ဝါရီ25ရက်နေ့ကပြောပါတယ်။ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတော့သူ့ဇနီးရဲ့အမျိုးတွေကလည်းဗီဒီယိုကိုအတိအပြုပြောကြားထားပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်ကလစ်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အပြစ်ခတ်ရဲစေရေးသဘောတူစာချုပ်အရဒေသခံတချို့နေရပ်ကိုပြန်လာနေပါတယ်။ဒေသခံတဦးကတော့သူတို့နေအိမ်တွေလုံးဝပျက်စီးသွားပြီးတော့ဘာပစ္စည်းမှပြန်မရဘူးလို့ AP သတင်းကိုပြောပါတယ်။ရုရှားအစိုးရကြိုးတောင်းနောက်ခံပေးထားတဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရတပ်တွေစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာ3လကြာထိုးစစ်ဆင်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့လူပေါင်းတသန်းလောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရပါတယ်။အစ်ကလစ်ဒေသအပြစ်ရဲရေးတူရကီနဲ့ရုရှားကြားအရင်ကအကြိမ်ကြိမ်သဘောတူညီမှုရယူခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ပါဘူး။အနောက်ဥရောပကိုဒုက္ခသည်တွေဝင်ရောက်နိုင်ဖို့တူရကီနယ်စပ်ကိုဖွင့်လှစ်ပေးမယ်လို့တူရကီကကြေညာပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အစ်ကလစ်ဒေသအထက်အဝေးပြေးလမ်းမကြီးကိုပူးရဲကင်းလှည့်ဖို့တူရကီနဲ့ရုရှားအကြားသဘောတူညီချက်ယူခဲ့ပါတယ်။တူရကီတပ်တွေအနေနဲ့အစ်ကလစ်ဒေသမှာရယူထားတဲ့အပြစ်ခတ်ရစဲရေးကိုမချိုးဖောက်နိုင်အောင်ဆက်ပြီးတော့ကာကွယ်လှုပ်ဆောင်သွားမှာဖြစ်တယ်လို့အပြစ်ခတ်ရစဲရေးသဘောတူပြီးချိန်ကစပြီးတော့ချိုးဖောက်တာမရှိဘူးလို့တူရကီကာကွယ်ရေးဝန်ကြီးအေခါကပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းအရှိန်အဟုန်မြင့်လာနေတဲ့ပဋိပက္ခတွေကိုထိန်းချုပ်ဖို့ဆွေးနွေးခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့ကြာသပတေးနေ့ကမော်စကိုမြို့မှာအပြစ်ခတ်ရစဲရေးသဘောတူခဲ့တာလည်းဖြစ်ပါတယ
်ဆော်ဒီအာရေဗျာနိုင်ငံရဲ့အရှိန်မင်းသားမိုဟာမက်ဘင်ဆာမန်ကိုမထောက်ခံတာကြောင့်ဆော်ဒီနိုင်ငံရဲ့တော်ဝင်မင်းသား၂ယောက်ကိုဖမ်းဆီးလိုက်တယ်လို့ တော်မီသားစုနဲ့နီးစပ်သူနှစ်ဦးကဒီနေ့မှပြောကြားလိုက်ပါတယ်။ဆော်ဒီဘီရင်ရဲ့ညီတော်ဆက်သူတော်ဝင်မင်းသားအမတ်ဘင်အဗ်ဒူလာဇီးစ်နဲ့ဘီရင်ရဲ့တူတော်ဆက်သူတော်ဝင်မင်းသားမိုဟာမက်ဘင်နိုင်ယက်တို့ကိုဆော်ဒီနိုင်ငံရဲ့ဒီကောင်းဆောင်မှုကိုစော်ကားတဲ့အပြုအမူတွေကြောင့်ဖမ်းဆီးလိုက်တာဖြစ်တဲ့ဆိုပြီးတော့ဒီဆော်ဒီဘက်ကဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးသိရှိထားသူတို့ကပြောပါတယ်။ဒီတော်ဝင်မင်းသားနှစ်ပါးစလုံးဟာအရင်ကပြည်ထောင်ရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပြီးတော့ဆော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုလည်းကြီးကြပ်ကိုယ်ကျယ်ခဲ့ရတာဖြစ်ပါတယ်။အခုဆိုလို့ဖမ်းဆီးလိုက်တာဟာမျှော်လင့်မထားတဲ့ရုပ်တရက်ဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။အသက်88နှစ်အရွယ်တော်ဝင်မင်းသားအမတ်ဟာဘီရင်ရဲ့ညီတော်ဆက်သူဖြစ်ပြီးတော့ဆော်ဒီနိုင်ငံကိုအုပ်ချုပ်နေတဲ့အော်ဆတ်ဒီမိသားစုရဲ့အကြီးတန်းအဖွဲ့ဝင်တဦးလည်းဖြစ်တာကြောင့်ဒါဟာမျှော်လင့်မထားတဲ့ဖန်ဆီးမှုလို့ဆိုပါရဲဘင်နာယက်ကတော့2019ခုနှစ်လယ်ပိုင်းအိရှေ့ဆန်အဖြစ်ကနေဖယ်လိုက်ပြီးကလေးကသူ့ကိုအနီးကပ်စောင့်ကြည့်လာခဲ့တာဖြစ်တယ်လို့တော်ဝင်မိသားစုနဲ့နှီးဆက်သူတဦးကပြောပါရဲခင်ဗျာ
ကြားမတန်းလူညီမြမှုအခွင့်အရေးရဖို့ကလက်ရှိရင်ဆိုင်နေရတဲ့အကြီးအမားဆုံးလူအခွင့်အရေးစိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့နိုင်ငံတကာအမျိုးသမီးနေ့မှာပြောပါတယ်။စာမျက်နှာ150ပါရှိတဲ့အမျိုးသမီးများတန်းလူညီမြမှုရရေးလုပ်ငန်းစဉ်တွေကိုနိုင်ငံပေါင်း189နိုင်ငံကချမှတ်ကျင့်သုံးနေတာနှစ်ပေါင်း25နှစ်ရှိနေပြီဖြစ်ပေမဲ့တန်းပေါင်းများစွာသောအမျိုးသမီးတွေဟာဆင်းရဲမွဲတေမှုခွဲခြားဆက်ဆံခံရမှုနဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်လွတ်တော်နဲ့အခြားအရေးပါတဲ့နေရာအတော်များများမှာအမျိုးသား80ရာခိုင်နှုန်းနေရာယူထားတယ်လို့15နှစ်အထက်အမျိုးသမီး9သိန်းနီးပါးဟာစာပေတင်ကြားခွင့်မရဘူးလို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်အမျိုးသားတွေကပိုတာတဲ့ဥဆောင်မှုကိုပေးနိုင်ကြောင်းကမ္ဘာတဝန်းအမျိုးသားအမျိုးသမီး90ရာခိုင်နှုန်းလောက်ကလက်ခံတဲ့သဘောထားအမြင်တွေရှိနေသေးတယ်လို့လည်းကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လူမှုရေးစံနှုန်းအညွန်ကိန်းတွေကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုမှာတော့အဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေကအမျိုးသမီးတွေဥဆောင်မှုမှာပို့ပြီးတော့နေရာယူနိုင်ဖို့မူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့တင်းငူနေနေဂျာမာတန်းလူညီမြရေးအမျိုးသမီးများနေလှုပ်ရှားမှုအဖြစ်ကမ္ဘာတဝန်းမှာလည်းချစ်တက်ပွဲတွေကျင်းပခဲ့ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီနိုင်ငံတကာအမျိုးသမီးများနေ့ကိုဦးစားပေးပြီးတော့တင်ပြသွားကြပါမယ်။ကမ္ဘာတဝန်းကအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲ။အမျိုးသမီးအခွင့်အရေးတန်းတူရဖို့ဘလို့စူးစမ်းနေကြပါသလဲ။သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကရောဘလို့ဆောင်ရွက်ပေးသင့်ပါသလဲဆိုတာကိုကန္တာအသီးသီးကနေမြမအမျိုးသမီးတန်းတူရေးလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီကနေ့မတ်လ၈ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့တန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်မုတ်ကလည်း I am Generation Equality Realizing Women Rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်ဓာတ်ကြံ့ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီမျှရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်အဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်ဒီနှစ်အတွက်ဟိုမက်ဆေ့ချ်ကတော့ if for equal ပေါ့နော်အူးချင်းဆောင်ရွက်ညီမျှမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီမျှမှုရှိတဲ့လူပေါင်လူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်ဒီလူအဖွဲ့အစည်းမှာရှိကြတဲ့အတူတွေတူးချင်းတူးချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ Gender Equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် Gender Equal ဖြစ်တဲ့ Society ပေါ့ကျွန်တော်တို့တန်းတူညီမျှမှုရှိတဲ့လူအဖွဲ့အစည်းရတာဆင်ပြိုတိုးတက်မှာရေချေငင်းချမ်းမှာဖြစ်ပါတယ်ဒါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့လည်းတန်းတူညီမျှမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပေးဖို့အတွက်လိုပါတယ် Gender Equal ဖြစ်တဲ့လူအဖွဲ့အစည်းဖြစ်မှာပဲကျမတို့ရဲ့နိုင်ငံဟာပြည်ပြိုးတိုးတက်မယ်ရေးချေ အနေနဲ့ပါရမယ်ဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးများနေ့ Each for Equal ဒန်းတို့အခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဒဏ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကိုတောင်းဆိုပါတယ
်။ကမ္ဘာအမျိုးသမီးများနဲ့ဒီဒဏ်ရင်းညှမှုချိုးပန်းနေကြသလိုပဲအခိုင်အမာကတော့မဟုတ်မြန်မာနိုင်ငံတစ်ဖုံးလုံးမှာရှိကြတဲ့ဒီစစ်ဖြစ်တဲ့နေရာကပြည်တွင်းစစ်ဖြစ်တဲ့နေရာအမျိုးသမီးများကိုနေပြီးတော့ကာကွယ်ပေးဖို့နဲ့ဒီမျိုးသမီးတွေရဲ့နောင်ရေးဒီမျိုးသမီးတွေအစီအမံရတဲ့မိသားစုများရဲ့နောင်ရေးကိုလေးထားပြီးတော့မြန်မာနိုင်ငံမှာအငြင်းချင်းပေါ်ဆောင်စေခြင်းနဲ့နောက်တစ်ခုကနေပြီးတော့ဒီအမှန်နဲ့ချက်တောက်ခါတာကိုလည်းပဲမျိုးသမီးအခွင့်အရေးတရက်အနေနဲ့နေပြီးတော့ဟိုတခြားသောလူကြီးရေးရှုဆောင်ကအကြည့်ဒါလည်းဒီဆောင်နဲ့မျိုးသမီးအခွင့်အရေးတရက်အနေနဲ့ဒါကိုမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်ဖို့အရေးကြီးလိုအပ်နေတယ်လို့ဒီမှာသုံးသပ်ပါတယ
်နိုင်ငံရေးလောကငြင်းချင်းလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနဲ့မှအရေးချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုဒန်းတူအခွင့်ရေးပေးပါလို့မွန်ပြည်နယ်လွတ်တော်ကအမျိုးသမီးနဲ့ကလေးတငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုပါတယ
်ဒီနေ့ကတော့သူတို့ဆောင်မှာ Each for Equal ဒန်းတူညီညာခြင်းပေါ့ဒန်းတူညီညာခြင်းဆိုတာကတော့အလုံးလုံးပိုင်းနဲ့အခွင့်အလမ်းဒုက္ခလစာအသာသမီးဥက္ကဋ္ဌတွေအများကြီးပေါ့နော်ကျန်းသူညီညာချင်းဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော် gender ပေါ်မှာခြေမခံပဲနဲ့အကြံပေးမှကျန်းသူအခွင့်အရေးရဖို့ဥပမာဆိုလို့ရှိရင်ပညာရေးကျန်းသူပဲလောက်ကင်နိုင်တဲ့ခေါင်းဆောင်နိုင်မှုရှိသေးတယ်သူလည်းဦးဆောင်နိုင်မှုရှိသေးတယ်သူလည်းဆိုတော့မျိုးသမီးတွေကတော့နေရာပေးတဲ့လေလို့တော့ကြွားမြင်ပါတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့အမျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေရဲ့အတန်ဖြစ်နေမတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်တန်းကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အိမ်ကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံးနိုင်တဲ့တချို့အရာတွေကိုလည်းလုံးလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ
်အခုခေတ်မှာနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆောင်အများကြီးရှိတယ်ပြီးရကြလေးတဲ့ရကြလေးနဲ့နေရေးပေါင်းတမီးလုံးလုံးနိုင်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအဲ့ဒီအကြံဖတ်မှုကိုခံစားနေရတယ်အဲ့ဒီအဲ့ဒီအကြံဖတ်မှုပပြဖို့အတွက်အပြည့်ပြည့်ဆိုင်ရာအမျိုးသမီးနစ်ကရည်တည်တယ
်2020ပြည့်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးဒန်းလူညီများအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလင်းလူချစ်သူအသက်ရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုပ်ရှားကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်ခုသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာကိုအလှည့်ပေးကြပါတယ်တဘာဝရင်းမြစ်တွေဖြစ်တဲ့လေနဲ့ရေပြီးရင်လူတွေအများဆုံးသုံးတာသဲမြေတွေပါလမ်းတွေတံတားတွေလူနေအဆောက်အဦတွေနဲ့ကားမန်တွေကိုကားမန်တွေကနေပြီးတော့ဒီမိုဘိုင်းတယ်လီဖုန်းထုတ်တာအထိလူသုံးကုန်ပစ္စည်းမျိုးစုံမှာသဲကိုမဖြစ်မနေထည့်သွင်းအသုံးပြုရတာပါမျိုးရဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံစောက်ဦးတွေတိဆောက်ရမှာလဲသဲဟာမဖြစ်မနေတုံးကြရတာဖြစ်ပါတယ်။ကမ္ဘာလူဦးရေတိုးတက်လာပြီးမျိုးပြတွေချဲ့ထွင်လာတာနဲ့အမျှဝဲလိုအားများလာတဲ့သဘာဝရင်းမြစ်ဖြစ်တဲ့သဲကိုမစင်မချင်းထုတ်ယူနေတဲ့အတွက်သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါသလဲ။အပြည့်စုံကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ဥရောရာသီပြောင်းလဲစေတဲ့ဖန်လုံအိမ်တက်ငွေထုတ်လို့မကြောင်းကဘာဝင်ယုံဆွန်ကရေခဲတောင်တွေအေးပြောပြီးပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ကဘာသဝန်းကတဲတောင်တွေရေတိုက်စားပြီးတော့တဖြည်းဖြည်းပြောက်ကွယ်လာနေပါတယ်။ဒီနှုံအတိုင်းဆက်သွားနေမယ်ဆိုရင်တော့ဒီရာစုနှစ်အကုန်မှာကဘာဘော်ကတဲတောင်မြင့်တဝဲလောက်ပြောက်ကွယ်သွားလိမ့်မယ်လို့ Nature Climate Change နောက်ဆုံးလေ့လာမှုမှာဖော်ပြထားပါတယ်။ကဘာကံရိုးတန်းတွေရဲ့သုံးပုံသပုံဟာတဲတောင်ကန်ဆက်တွေဖြစ်ပြီးအဲ့ဒီနေရာအတော်များများကတော့ကဘာလက်ခီးတဲ့တွေအတွက်အပန်းဖြေစခန်းတွေ၊ဟိုတယ်တွေ၊စက်ရုံအလုပ်ရုံတွေ၊မြို့ရွာတွေနဲ့စိုက်ပျိုးမြေတွေကနေရာယူထားတာပါ။ပင်လယ်ရေမြင့်တက်ပြီးတော့ရေတိုက်စားမှုတန်းကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမွန်ပြည်နယ်တန်လွင်မြစ်ကမ်းဘေးကလယ်မြေ24အေကာပိုင်ဆိုင်ခဲ့မှုတဲ့ဦးတန်းစိုးကတော့သူ့ပိုင်လယ်မြေနေရာဟောင်းတွေကိုဆက်လီစီပြီးတော့ခလုံးလိုက်ကြပါလေ။ဒီမှာရဲ့
လယ်မြေတွေပဲပေါ့။ဒီစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းလေးလို့ပြီးပြိုပါလား။ နောက်ဟိုအရင်ရပါဟိုကလည်းအပွင့်လိုက်အပွင့်လိုက်ပြအဲ့လိုပြတ်ပြရတော့
ဒီသားခန်တခြားလက်သမားတူကလည်းသူ့ပိုင်မြေအေက15အေကစလုံးရေးတိုက်စားရတဲ့ထဲပါသွားတယ်လို့ပြောပါတယ်တဲတွေထုတ်ယူသုံးဆွဲတာကြောင့်လဲကဘာတဝန်းကနှုတ်နယ်တဲ့ဇီဝကေယစနစ်တွေပြောင်းလဲလာရတယ်လို့ရေးတိုက်စားပြီးတော့မြေကန်ဒီကကဘာပြိုရာတွေရေကြီးရေရှမ်းနာတွေနဲ့ရေခမ်းနာတွေဖြစ်များလာတယ်လို့လဲကုလသမဂ္ဂသဘာဝပတ်ဝန်းကျင် Agency UNEP ရဲ့2019ခုနှစ်ထုတ်စီရင်ခန်းစာမှာဖော်ပြထားပါတယ်အခုလိုသဲတွေဆုံးရှုံးနေရတဲ့ဖြစ်ဟာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့27ရာစုမှာရင်ဆိုင်နေရတဲ့အထူးကစိန်ခေါ်ချက်ကြီးတစ်ခုဖြစ်တယ်လို့လည်း UNEP ကပြောပါတယ်။ဩစတြေးလျလိုရေပက်လဲဝိုင်းနေတဲ့နိုင်ငံမှာတော့ရေတိုက်စားလို့ပါသွားတဲ့ကမ်းခြေကသဲတွေအတွက်စွန့်ပစ်ဖန်ပလင်းတွေဖန်ထဲတွေကိုအမှုန့်ချိတ်ပြီးတော့အစားထိုးနေရတယ်လို့အမေရိကန်ပြည်ထောင်စုမှာဆိုရင်လဲဆက်လုပ်ရေးလုပ်ငန်းတွေမှာသဲအစားထိုးအဖြစ်စွန့်ပစ်ဖန်ပလင်းတွေကိုချိတ်ပြီးတော့ရောင်းတော့အသုံးပြုနေကြရတာပါ။စင်ကာပူနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာတုံးဖို့ချောင်းဆောင်အနည်းကမြစ်ကြမ်းပြင်သဲတွေကိုလှပီးဆုပ်ယူနေကြတာကြောင့်ကဘာတွေပြိုလာတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာအစိုးရနဲ့သဲထုတ်ယူတဲ့ကုမ္ပဏီတွေကတော့အတိပြောဆိုချက်တွေကိုညှင်းဆို့ထားတာပါ။ဒေသခံတောင်သူဦးမြင့်ဆန်ကလည်းအခုလိုပြောပါတယ်
။အိုးမမြင်နေရလားလား။သဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့ကတော့တော်တော်လေးလုံးကလှမ်းသေးတော့ပေါ့။သူကနေပကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူနေတာ။โอ้นี่ปะจ่าละสิจอกปะไปนี่ล่ะโมชะละสิล่ะพี่รอไอ้นี่เลเมรินาก็มิจองนี่มาตัวแท้ละจอก
ကျွန်တော်တို့လေတွေကဟိုးနေရေပြင်ကနေလာနေအဝေးလောက်ရှိတယ်ဗောနော်စီလဲဆိုတာတဲသိမောလာပြီးတော့တဖြည်းဖြည်းနဲ့ပြုတ်ကြပြုတ်ကြကုန်သွားအခုဆိုရေပြင်မဲ့ရှိတော့တာဗောအဲအခု
ဆောက်လို့ရေးပါအများဆုံးအသုံးပြုကြတဲ့မြစ်ချမ်းမြင်ကတဲမြေတွေထိုးယူမှုကြောင့်တဘာဝပဝန်ချင်းအပေါ်ထိခိုက်တယ်ဆိုပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကစင်ကာပူနိုင်ငံနဲ့တဲအယောင်ဝယ်ကိစ္စကိုရပ်ပစ်ခဲ့တာပါအင်ဒိုနီးရှားကတော့တဲတင်ပုံမှုကို2009ခုနှစ်မှာရပ်ဆိုင်ဖြစ်ခဲ့တဲ့အတွက်စင်ကာပူရဲ့ဆောက်လုပ်ရေးတွေရပ်လုံနေဖြစ်ခဲ့ရပါတယ်။ကမ္ဘောဒီးယားကလည်း2018ခုနှစ်မှာပဲတဲအယောင်ဝယ်ရပ်ပစ်လိုက်တာပါ။ဒါကြောင့်လဲမြန်မာနိုင်ငံကတဲတွေဝယ်ယူဖို့စင်ကာပူကမျက်စိကျလာတာလို့လည်းသုံးသပ်မှုတွေရှိပါတယ်။ကမ္ဘာတစ်ဝှမ်းလူဦးရေတိုးလာနေပြီးတော့လူနေမှုပုံစံပြောင်းလဲလာတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းတဲဝယ်လူအားတွေ20လောက်တက်လာလိမ့်မယ်လို့လည်း OECD လို့ခေါ်တဲ့အမေရိကန်အခြေစိုက်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကပြောဆိုထားတာပါ။ကြောက်သွေးတဲရီနေရာမှာပလတ်စတစ်တွေနဲ့အစားထိုးပြီးဆောက်လုပ်ရေးလုပ်လို့မရဘူးလို့လဲ OCE တွေကထောက်ပြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်မှာမြန်မာနိုင်ငံကနေစင်ကာပူကိုဒေါ်လာ6တန်းကျော်တန်ဖိုးရှိတဲ့တဲတန်ချိန်တန်တန်၄ပါတင်ပို့ခဲ့တာပါ။မလေးရှားကစင်ကာပူနိုင်ငံကိုတဲတည်ပို့မှုတားမြစ်လိုက်တဲ့အတွက်မြန်မာတဲဝဲလို့အားတက်လာလိမ့်မယ်လို့လဲမြန်မာစစ်ကမ်းတာဝန်ရှိသူတွေကခန့်မှန်းနေပါတယ်။စင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Starhead Asia Pacific Limited ပိုင်းတင်မော်တွေကချောင်းဆောင်မှာ2013ခုနှစ်ကလေးကတဲတွေဆုပ်ယူလာတာလို့လဲချောင်းဆောင်လွတ်တော်အမတ်ဒေါ်ကြည်ကြီးများကပြောပါတယ်ဒေသခံလင်းသမားတွေမြေယာဆုံရှုံနေရတဲ့အပေါ်မှာလဲသူကအဆိုရင်နေတာပါ
သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့မှလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေအဲ့ဒါမလားကျမတို့ကပြည်သူ့အံကိုအော်ပေးုံပဲရမှာလုပ်ပေးရမှာကအဆိုရတာဝန်ဆိုတော့ဒီလေသမားတွေအတွက်တော့ကျမတော်တော်လေးကိုယဉ်လေးမိပါတယ်
2018နဲ့2019ခုနှစ်ထဲမှာချောင်းဆောင်ကနေတဲတန်ချိန်သသိန်းခွဲလောက်ထုတ်ယူခဲ့တယ်လို့လဲဒေါ်ကြည်ကြီးမြတ်ကခန့်မှန်းပါတယ် Starhead Asia Pacific Limited ပိုင်းသင်္ဘောတွေကဒေသန္တရအစိုးရလိုင်စင်တွေနဲ့တဲတွေစုံနေတာဖြစ်ပါတယ်မြန်မာအစိုးရကတော့တောင်တူးဆက်တွေနဲ့တဲတွေထုတ်ယူနေတာဟာတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုသိမ့်မရှိသလိုပဲတောင်ထုံးပြီးတော့မြစ်တွေတိမ်ကောလာတဲ့အတွက်ရေလမ်းရှင်းမဖို့တောင်လိုအပ်နေတယ်ဆိုပြီးတော့ပြောဆိုထားတာပါကမ္ဘာတဝန်းနှစ်စဉ်ထုတ်ယူနေတဲ့သဲတန်ချိန်28ဘီလျံဝန်းကျင်ရှိတယ်လို့ OECD ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းတကယ်တမ်းသဲထုတ်ယူမှုကတိထက်မကများနိုင်ပါသေးတယ်။ကွန်ကရစ်ဆောက်လုပ်ရေးအတွက်ပြည်လမြေတံမှာသဲ10တန်းအသုံးပြုရတယ်လို့ကုလသမဂ္ဂကလေ့လာထုတ်ရှိထားတာပါ။အမေရိကန်ဘူမိဗေဒစစ်တမ်းအရတကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်နှစ်စဉ်ပြည်လမြေတန်ချိန်4.1ဘီလျံထုတ်လုပ်နေတာဖြစ်တဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ကမ္ဘာတဝန်းနှစ်စဉ်သဲတန်ချိန်40ဘီလျံထက်မနည်းဆောက်လုပ်ရေးတွေမှာအသုံးပြုနေကြတဲ့သဘောလည်းဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြခဲ့တာပါရှင်အခုစပိန်မိသားသမားတွေဘေကင်းလုံခြုံရေးဘက်ကိုကြည့်ကြရအောင်ပါတော်မီလောင်တာတွေနဲ့မြို့ပြအဆောက်အုံတွေမှာလောင်တဲ့မီးတွေကိုညှိတက်ရတဲ့မိသားသမားတွေအတွက်ဘလို့ပဲအကာအကွယ်တွေဝစ်ဆင်ထားတဲ့ဆိုပေမဲ့အန်ဒီယဆိုတာကအတိုင်းအတာတစ်ခုထိရှိတတ်ပါတယ်စပိန်နိုင်ငံမှာတော့ဒီမိသားသမားတွေရဲ့ကျန်းမာရေးအခြေအနေကိုဗဟုအမိန့်ပေးထိန်းချုပ်တဲ့နေရာကနေစောင့်ကြည့်နိုင်အောင်ကြိယာတစ်ခုကိုတီထွင်လိုက်တဲ့အကြောင်းRS RS ပါစာဒီသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင်
။တော်မီတကယ်လောင်နေတာပဲဖြစ်ဖြစ်အခုလိုမီးထိန်ချုပ်ရေးအတွက်မီးရှို့နေတာပဲဖြစ်ဖြစ်မိသက်သမားတွေအတွက်ကတော့အန္တရာယ်ရှိပါတယ်။အရင်တုန်းကတော့အခုလိုမီးတောက်တွေအနားမှာအလုံးလုံးတဲ့သူတို့အတွက်စံမာရေးကိုထိခိုက်လာနိုင်တဲ့အခြေအနေမှာသူတို့ကိုဆွဲထုတ်ဖို့အတွက်အမှန်တကယ်နီးလမ်းမရှိခဲ့ပါဘူး။ဒါကိုပြောင်းလဲဖို့အတွက်လူလုံးဉာဏ်ရေး Artificial Intelligence စနစ်တစ်ခုကို တီထွင်ခဲ့ရတဲ့အကြောင်းမိသက်သမားလည်းဖြစ်တီထွင်သူတဦးလည်းဖြစ်တဲ့ဂျွန်ဟယ်ရာကပြောပါတယ
်ချင်းတို့စာမောစမ်းတော့ကွန်တာက
ကျွန်တော်တို့ဟာအစိတ်သင့်ပစ္စည်းတွေနဲ့ရင်ဆိုင်နေရတာကိုပိုသတိထားမိပြီးတော့ဒါတွေကိုခွဲခြားနိုင်မှုလိုပါတယ်တနည်းပြောရင်တော့မိဂိုငွေရဲ့သက်သီးမှုနဲ့ကာဗွန်မွန်နောက်ဆိုက်အငွေ့တွေကြောင့်ကျွန်တော်တို့ခန္ဓာကိုယ်ကိုဘယ်လိုသက်ရောက်မလဲဆိုတာနားလည်ဖို့လိုပါတယ
်အဲ့ဒီအတွက်ပရမီသီယိုဆိုတဲ့စပိန်စူဦးတီထွင်တဲ့လုပ်ငန်းတစ်ခုကဒါကိုသိနိုင်ဖို့ AI ပစ္စည်းလေးတစ်ခုကိုတီထွင်လိုက်ပါတယ်လက်ကင်ဖုံးအရွယ်အစားရှိတဲ့ဒီပစ္စည်းလေးမှာအာယုံခံကိရိယာတွေပါဝင်ပြီးအချက်အလက်တွေကိုအဝေးကနေအမိန်ပေးထိန်းချုပ်နေရကိုသတင်းပို့ပေးတာပါ software ရေးသားသူစလုံးဗလယ်ရိုက
ဖိနယ်လိုကေဗမ်စ်အဗဲရင်ပရမီသီယိုအစ်စ
နော်ကျမတို့အမိန်ပေးထိန်းချုပ်ရေးစင်တာမှာမြင်ရတာကတော့မိသက်သမားတဦးချင်းစီရဲ့အခြေအနေနဲ့တဦးချင်းစီကြုံရတဲ့ပတ်ဝန်းကျင်အခြေအနေတွေကိုအစိမ်းအနီနဲ့အဝါရောင်တွေနဲ့အချက်ပေးနေရကိုမြင်ရပါတယ
်ဒီလိုစမ်းသပ်မှုတွေနဲ့ပစ္စည်းကိရိယာလေးထုတ်နိုင်ဖို့အတွက်ပရမီသီယိုအဖွဲ့ဟာ2019ခုနှစ်မှာ IBM ကုမ္ပဏီရဲ့ Call for Code တီထွင်မှုပြပွဲမှာအနိုင်ရပြီး$200,000ရရှိခဲ့တာပါ IBM ကုမ္ပဏီက software engineer Daniel Crook က
တီမ်အဖွဲ့5 individuals included not only a
fire သူ၅ယောက်အဖွဲ့ထဲမှာ Tommy ငိမ့်သက်တဲ့အကြောင်းကိုသိတဲ့မိသက်သမားလည်းပါဝင်တယ်လို့ဘာပဲလို့လဲဆိုတာကိုလည်းသိပါတယ်နောက်ပြီးရှေးဦးသူနာပြုတယောက်လည်းပါတဲ့အတွက်စပိန်နိုင်ငံမှာ Tommy ငိမ့်သက်တာမှာကြုံရတဲ့အခက်အခဲတွေကိုလည်းနားလည်ပါတယ်နီးပညာကျွမ်းကျင်သူတို့အောင်လည်းပါတဲ့အတွက်တကယ်ပြဿနာကဘာလဲအဲ့ဒါတွေကိုဖြေရှင်းဖို့နီးပညာအဖြေကဘာလဲဆိုတာကိုလည်းလှုပ်ဆောင်နိုင်တယ်ပ
ါ IBM ကုမ္ပဏီက Call for Code အစီအစဉ်ဟာ5နှစ်အတွင်းဒေါ်လာတန်း30သုံးမဲ့ပရဟိတအစီအစဉ်တစ်ခုဖြစ်ပါတယ်လူ9ယောက်ပါဝင်တဲ့ Prometheo အဖွဲ့ဟာနိုင်ငံပေါင်း165နိုင်ငံကပြိုင်ပွဲဝင်တွေကိုအနိုင်ရခဲ့တာပါသူတို့တီထွင်ထားတဲ့ပစ္စည်းလေးတွေကိုရှေ့တန်းမှာမီးငှိမ့်တက်နေတဲ့မီးတက်သမားတွေရဲ့ကျွမ်းမာရေးအတွက်အသုံးပြုနိုင်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြခဲ့တာပါရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစည်းအဝေးတွေမှာတော့မဒီမိုကရေစီရေစုနေခံသတင်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစည်းအဝေးတွေနားဆင်ကြရဖို့ရှိပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
အလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်အရေးပေါ်မိန့်တရက်ကိုထုတ်ပြန်လိုက်ပြီးအလီနိုင်ငံကမြောက်ပိုင်းကမြို့တွေကိုလည်းအဝင်ထွက်တွေပိတ်လိုက်တဲ့အတွက်အလီနိုင်ငံဒီမြောက်ပိုင်းမှာရှိတဲ့လူကြီး၄ဘုံ၃ဘုံလောက်ဟာပိတ်မိနေပါတယ်။အလီနိုင်ငံဟာတရုတ်နိုင်ငံပြီးကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်သေဆုံးသူအများဆုံးလည်းဖြစ်နေတာဖြစ်ပါတယ်။အခုဆိုရင်အီလီမာတီဆုံးတဲ့သူအရေအတွက်ဟာ230ထက်မနည်းရှိလာတာကြောင့်အီလီဆိုရကမီလန်မြို့နဲ့လွန်ဘာဒီအရက်ဒေသတွေပါဝင်နောက်ပိုင်းကမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်ပစ်လိုက်တာဖြစ်ပါတယ်ကိုရီးယားနိုင်ငံမှာတော့တောင်ကိုရီးယားနိုင်ငံမှာတော့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကြာဆင်းလာတဲ့သူဒီကနေ့မှဆိုရင်လည်းခရီးရန်ဖျားเจ้าတွေကိုပိတ်ထားပြီးလူတွေကိုလည်းonline ကနေဖျားဝဲပြုဖို့အတွက်စီစဉ်ပေးထားပါတယ်တရုတ်နိုင်ငံပြီးရင်ဒုတိယအများဆုံးယောဂါပိုးကူးစက်မှုတွေဖြစ်ပွားနေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူဟာ9000ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်နေတာကနေဒီကနေ့မှာကူးစက်တဲ့လူနာအသစ်282ဦးသာရှိတဲ့အတွက်အရေးအတွက်ရောကြလာတာဖြစ်ပါတယ်ဒီကနေ့အထိတော့သေဆုံးသူစုစုပေါင်းဟာ50လောက်ရှိတယ်လို့တောင်ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါရဲကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မဲ့ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်တဲ့ရှီလာထဲမှာစတင်အသုံးပြုနိုင်တော့မှာဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံကကြီးညာပါတယ်ကမ္ဘာတော်မှာလူပေါင်း305ကျော်တည်ဆုံပြီးတော့3000ကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်လုပ်ဖို့အတွက်အရှိဟုံမြင့်ဆောင်ရွက်နေတာဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတောက်ကြနေကပြောပါရဲခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်မဲ့ VOA TV မဂ္ဂဇင်းစီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
from Washington.